ဟုတ်ကဲ့ UWS ရဲ့အဖွဲ့အနေနဲ့အခုလိုလက်နက်တွေထုတ်နေရဆိုတဲ့သတင်းနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းကြည့်တဲ့အခါမှာရှမ်းပြည်တောင်ပိုင်းတပ်မတော် SSC တောင်ပိုင်းအဖွဲ့ကတော့
သူတို့ဆက်ရခဲ့ဘူးတဲ့လက်နက်နဲ့ပတ်သက်လို့ပေါ့နော်ဒီကျွန်တော်တို့ရုရှားတို့တရုတ်တို့ထုတ်တဲ့AK-47 ကုန်စက်မျိုးမဟုတ်ဒါပေမဲ့သူတို့ကြည်ချင်းကတော့အတူတူပဲပေါ့နော်ကြည်ချင်းအတူတူဒါပေမဲ့သူတို့တုံးနေတဲ့လက်နက်မျိုးက AK-47 လို့လက်နက်မျိုးပြီးတော့တခြားဆရာထုတ်တဲ့ဟာပုံစံမျိုးမတွေ့ဘူးအတွက်ကြောင့်မလို့ဒီ UWS ဆရာထုတ်တယ်ဆိုတော့တဲ့မျိုးလို့ကျွန်တော်ယူဆတဲ့သဘောပါဗျာ
ဒီရုရှားထုတ်တဲ့ AK-47 နဲ့ဘာများกว่าချားလဲခင်ဗျာခင်ဗျားမြင်မှုတလောက်လေးနဲ့ပြောပြပေါ့
ပုံစံချင်းကလည်းအတူတူပဲပေါ့နော်ဒါပေမဲ့ဟိုကျွန်တော်တို့ထူးခြားမှုတစ်ခုတွေ့ရတာတော့ဒီအော်ဂျီကလည်းအတူတူတုံးတယ်ဒါပေမဲ့သူပေါ့ပေါ့နော်သူရဲ့ဟိုစက်ကြီးကတ်ကအာနည်းနည်းกว่าချားမယ်ပေါ့နော်ဒီတနက်ပေါက်တွင်းတဲ့နေရာမှာသူနည်းနည်းกว่าချားမယ်ဗျ
ကြီးပေါက်မှာกว่าနေရာပေါ့ကြီးပေါက်အနေထားမှာဆိုတော့တကယ် AK-47 ကကြီးဟိုကြီးကတ်ကိုအဲ့ဒီတနက်မှာထည့်ပြီးသုံးလို့ရလားခင်ဗျာ
အာမရဘူးခင်ဗျာ
ကြီးစံကတော့တူတူပဲကြီးပေါက်မတူတဲ့အတွက်ကြောင့်
ကြီးစံဟုတ်ကဲ့
ဆိုအကဲဗျာသူတို့ထုတ်ပြီဆိုလို့ရှိရင်သူတို့ဤပညာအကူညီတို့စက်မှုဘက်အကူညီတို့ကလိုသေးရလေအဲ့ဒါဘလူးအကူညီပေးမယ်လို့ထင်လဲခင်ဗျာ
ကျွန်တော်တို့ဖက်ကတော့အဲ့လောက်ကြီးသုံးတက်လို့တော့မရသေးဘူးပေါ့နော်ဒါပေမဲ့အများမြင်ထားတာကတော့တရုတ်ဖက်ကဤပညာရမယ်လို့တော့သူတို့ယုံကြည်ထားတယ်ဗျာ
SSC တောင်ပိုင်းကလက်ထောက်ပြောရေးဆိုခွင့်ရှိသူစိုင်းမင်းပြောပြသွားတာပါ NDD အဖွဲ့ကသူ့တည်တနာမှုဦးထေးအောင်ကတော့UWS ကအခုလိုလက်နက်တွေထုတ်နေတာလွန်ခဲ့တဲ့နှစ်နှစ်လောက်ကတည်းကကြားသိနေရတာပါလို့ပြောပြန်ပါလေ
။ဒီ UWS ရဲ့မကောက်ဘောရ။ဒီ NDAK လို့ခေါ်တဲ့တရုတ်နယ်စပ်မှာပေါ့နော်အခြေပြုထားတဲ့ဒီအဖွဲ့အစည်းတွေမှာဒီလက်နက်လုတ်တဲ့စက်ရုံတွေအများကြီးရှိနေရဆိုတဲ့တွင်ကြားထားတာရှိတယ်။ UWS မှာတော့ AK-47 ပနမျိုးစာရောနောက်သူ့ရဲ့ကြီးတန်းရောထုတ်လုပ်တဲ့စက်တွေရှိနေဆိုတာကိုကျွန်တော်ကြားနေရတာတော့လုံးဝနဲ့နှစ်လောက်ကြာကြာနေရရှိပါတ
ယ်။ဆက်ယုံဆိုတာကဒါကြီးကြီးမားမားကြီးလားဒါမှမဟုတ်ဒီတနိုင်တစ်ပိုင်းပေါ့တီတီတီတီကိုကိုနဲ့လုပ်တဲ့ဆက်ယုံပါဘယ်လိုပုံစံမျိုးလဲခင်ဗျာ
။ကြာကြာကြာမြန်ကြီးကြီးကြီးမားမားကြီးပုံစံမျိုးတော့မဖြစ်နိုင်ဘူးလို့ထင်ပါတယ်။ဒါကတရုတ်နိုင်ငံအနေနဲ့လည်းပဲဒီဗမာဒီဒုစစ်ကာလတုန်းကပေါ့နော်။အဲဒီဗော်ဂျီကွန်မြူနစ်ပါတီကိုနောက်ကနေပြီးတော့လက်နက်တွေရောခဲယမ်းတွေရောနောက်ပြီးတော့ဒီအပေါ်ပစ္စည်းတွေရောပေါ့လေထပ်ပံပေးတဲ့တာကလည်းရှိတယ်လို့အခုလည်းပဲ AK-47 နဲ့ဒီကြီးတန်းတွေလုတ်တဲ့အစိပ်ပိုင်းတချို့ကိုထောက်ပံ့ပေးပြီးတော့မှတချို့အစိပ်ပိုင်းတွေကတော့ဒီ UWS ရဲ့အခြေစိုက်နေရာတွေမှာလုတ်တယ်လို့ပဲယူဆရပါတယ်
။အော်ဆိုတော့သူက assembly လုတ်တဲ့ပုံစံမျိုးပေါ့တော်တော်များများတော့ဟိုဘက်ကတွင်းလာပြီးတော့တချို့အစိပ်ပိုင်းတွေဒီဘက်မှာလုတ်တယ်လုတ်ပြီးတော့မှပြန်ပြီးဆင်တဲ့အပိုင်းကြောင့်သူတို့ဆင်တယ်ပေါ့အဲ့လိုပုံစံမျိုးလားခင်ဗျ။အ
ဲဟုတ်ကဲ့အဲ့လိုမျိုးဖြစ်ဖို့များပါတယ
်။ဦးထေးအောင်ကိုမေးမြန်းခဲ့တာပါ။တရုတ်မြန်မာနယ်စပ်ကစစ်ရေးလှစ်လာသူဦးအောင်ကျော်စောကလည်းဦးထေးအောင်ရဲ့အဆိုကိုထောက်ခံပါတယ်
။ကျွန်တော်ကြည့်ကြတော့တော့ဖိုးချက်ကို98ပါတော်လေးအောင်ပြုတ်နိုင်တယ်။ဟိုဘလူးပင်ကထွက်လာတယ်ပေါ့။အောင်တော့ကတော့2000ပြည်ဆိုတော့တနက်အရင်ထွက်သွားတယ
်။ဟော2000နှစ်လောက်မှအကောင်းဆုံးတရားကိုထွက်လာတယ်ပေါ့နော်
။အဲ့တော့ဒီရုပ်ရှင်ရတဲ့ဟိုနာခုတ်ဝယ်ဒီနာခုတ်ဝယ်တဲ့အချင်းမပြေဘူး။အဲ့တော့ဒီတို့ကလည်းပြိတ်ထားတာဖြစ်တယ်ပဲ။ဒါတော့အဲ့လိုဟိုနာခုတ်ဝယ်ဒီနာခုတ်ဝယ်မြန်မြန်ဆက်သွားလို့မရအဲ့လိုလုပ်ကြရတာပေါ့။အဲ့တော့ကိုကတုံးပြုံးတုံးကြည်ဆိုင်ရဲ့တနက်ရဲ့အမိုင်းရေဘယ်နေဘာဓာမျိုးတွေရတော့ဖြစ်ရပါတယ်အမကုလားဆိုတော့ဟိုကစက်ရှင်အမီကြီးနေတော့ပြရဘူးပေါ့ဟိုဖက်ရှင်အမီကဆောင်းကြီးတွေကိုတနအများကြီးထွက်နေတော့တချီထွက်သွားလို့မဟုတ်ဒါပေမဲ့တော့အစ်င့်ပေါ့နော်ကျုံနိုင်တယ်တော့လည်းနေအောင်မှာပုဒုကုချွန်ဆိုတဲ့အခြေခံတော့ဖြစ
် UWS ရဲ့လက်နက်ထုတ်လို့မှုဟာအဓိကကတော့ကျူးကျော်ဖို့တဲ့ကိုကုတ်ကိုကာကွယ်ဖို့အနေထားဖြစ်နိုင်တဲ့အကြောင်းဒါပေမဲ့တခြားအဖွဲ့တွေကိုရောင်းချတာမျိုးတွေလည်းရှိတယ်လို့ဥအောင်ကျော်စောကပြောပါတယ်
။တခါပြင်းဒက်ဇက်ဒေတာမှာရှိတဲ့ခြားညီနောင်တပ်ဖွဲ့တွေတို့အချက်အရာအဲ့လိုကရောင်းပေးရလို့ပါလို့ရှိတာပေါ့။ဟိုအထူးသဖြင့်ဒီအိန္ဒိယကဒီမနီပူရနဲ့ရပါတယ်အပ်ဆာမှာရှိတဲ့သဘုံတချို့ကိုင်နေတဲ့နေတရားတွေတရားတဲ့နေတွေဖြစ်တယ်။အဲ့ရန်အိန္ဒိယဆိုရတဲ့တည်တယ်ဝီချက်ခင်လို့တာဘဝဆိုးအောင်ပြင်လို့တာလည်းရှိပါတယ်။ဟိုတရားကြီးကဟိုကြီးတော့တော့လေလေလေလို့ပြောလို့လည်းနင်းတယ်တော့ပြောတော့ပုံနေတော့ပြောလို့ပြရတာပေါ့ဒါပေမဲ့တကယ်တမ်းအရာပြောမယ်ဆိုတော့ truck production ကသူက mass production တဘောပေါ့ပေါ့
နေဆက်စီးရေးနိုင်ငံကြီးလိလာသူဥအောင်ကျော်စောပြောပြသွားတာပါအခုလို့ UWS ရဲ့လက်နက်ထုတ်လုပ်မှုဟာလွန်ခဲ့တဲ့5-6နှစ်လောက်ကတည်းကနေဆက်အခြေစိုက်အဖွဲ့တွေအနေနဲ့သိရှိနေပေမဲ့အခုချိန်မှာမှဒီသတင်းဟာတကြော့ပြန်လာတာဘာကြောင့်လဲဆိုတာစဉ်းစားစရာဖြစ်နေပါတယ်မြန်မာပြည်ရဲ့နိုင်ငံကြီးအနေထားအရ2010ရွေးကောက်ပွဲနီးလာတဲ့အချိန်တခါ ဒီနေ့ကျွန်တော်တို့ရက်ချာတို့တရုတ်တို့ထုတ်တဲ့အချိန်မှာပြည်ဦးအဲ့တော့ညဉ့်ညံရေးယူထားတဲ့လက်နက်ကင်အဖွဲ့တွေကိုစစ်အစိုးရကလက်နက်အခိုင်းနေတဲ့အချိန်နဲ့တိုက်ဆိုင်နေခြင်းဟာစဉ်းစားစရာတွေအများကြီးရှိနေတယ်လို့စစ်ရေးနိုင်ငံရေးလေလာသူတွေကသုံးသပ်ဝေဖန်နေကြပါတယ်ခင်ဗျာ။